အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေရက်ထက်တိုးတာကိုသူထောက်ခံတယ်လို့အီရန်ခေါင်းဆောင်ကြီးအယာတိုလာအာလီဟာမီနီကပြောလိုက်ပါတယ်။ဒါပေမဲ့ဆက်ဆက်ဆွေးနွေးတာမအောင်မြင်ရင်အနစ်နာရဆုံးကအမေရိကန်ပြည်ထောင်စုဖြစ်လိမ့်မယ်လို့ဆိုပါတယ်။ဆွေးနွေးပွဲတွေကိုအခုချိန်ထိမကန့်ကွက်သေးတဲ့အကြောင်းပြချက်အတိုင်းပဲခုနလသက်တမ်းထက်တိုးတာကိုသူမကန့်ကွက်ဘူးလို့ဟာမီနီကနိုင်ငံပိုင်ရုပ်သံကနေကြာသပတေးနေ့ကထုတ်လွှင့်တဲ့မိန့်ခွန်းမှာပြောသွားတာပါ။ဆွေးနွေးပွဲတွေကိုနောက်နှစ်ဇွန်လ30ရက်နေ့ထိထပ်တိုးဖို့အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေတနင်္လာနေ့ကသဘောတူထားကြတာပါ။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်ဖြစ်တဲ့ဆိုတာသေချာစေပြီးအပြန်အလှန်အားဖြင့်အီရန်စီးပွားရေးကိုထိခိုက်နေတဲ့ဒဏ်ခတ်ရေးယူမှုတွေကိုရှော့ပေါ့ပေးရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့နောက်ဆုံးသတ်မှတ်ရတဲ့တနင်္လာနေ့မှာနှစ်ဖက်သဘောတူညီချက်မရတာကြောင့်ရထက်တိုးတာဖြစ်ပါတယ်။နျူကလ িয়ার ဆက်ဆက်ဆွေးနွေးပွဲတွေအတွင်းအီရန်နိုင်ငံဒူးထောက်ရှုံးပေးသွားအောင်အမေရိကန်နဲ့ဥရောပကိုလိုနီဝါဒီအင်အားကြီးနိုင်ငံတွေရဲ့ကြိုးပမ်းချက်တွေကြာဆုံးသွားပြီလို့ဟာမီနီကအစောပိုင်းမှာပြောထားပါတယ်။အီရန်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့လုပ်နေတယ်လို့အမေရိကန်နဲ့မဟာမိတ်တွေကတန်တရားရှိကြတာပါ။အီရန်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်တွေအတက်အသားဖြစ်ပြီးဆေးဘက်ဆိုင်ရာသုတေသနနဲ့စွမ်းအင်ထုတ်လုပ်ဖို့လိုအရက်ဖက်ရည်ရွယ်ချက်တွေအတွက်ဖြစ်တယ်လို့အခိုင်အမာပြောနေပါတယ်။